မြန်မာရေပိုင်နယ်ထက်မှဖမ်းမိပြီးတော့ရခိုင်ပြည်နယ်တောင်ပြိုလက်ဝဲစခန်းမှာထိန်းသိမ်းထားတဲ့လှေစည်းပြေးဒုက္ခသည်တွေကဘင်္ဂလားဒေ့ရှ်နိုင်ငံသား38ဦးကိုမြန်မာအာဏာပိုင်တွေကဘင်္ဂလားဒေ့ရှ်အာဏာပိုင်တွေလက်ထက်ဒီကနေ့ပဲလွှဲပြောင်းပေးလိုက်ပြီးဖြစ်ပါတယ်ဒီသတင်းပတ်အစောပိုင်းနှစ်နိုင်ငံနယ်ခြားဆောင်တပ်တွေကြားမှာပြစ်ခတ်မှုဖြစ်ခဲ့လို့အပြန်အလှန်အပြစ်ဖို့နေတာတွေရှိပေမဲ့လည်းနောက်ထပ်ကြံနေသေးတဲ့လှေစည်းပြေး900ကိုစီစီရေးမှာတော့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပူးပေါင်းဆောင်ရွက်နေကြပါတယ်အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင
်လှေစည်းပြေးဒုက္ခသည်တွေကိုမေလ21ရက်နေ့မောင်တော်မြို့နာကရခိုင်ကမ်းရိုးတန်းမှာ200ကျော်ကိုမြို့မရေတပ်ကဖမ်းမိခဲ့တာဖြစ်ပြီးမေလ29ရက်နေ့တုန်းကအေယာဝတီတိုင်းဖျာပုံမြို့အနီးဟန်ကြီးကျွန်းသားမှာ900ကျော်ကိုဖမ်းဆီးခဲ့တာပါအဲ့ဒီလူတွေကိုရခိုင်ပြည်နယ်မောင်တုံးမြို့နယ်တောင်ပြိုလက်ဝဲမှာထိန်းသိမ်းထားခဲ့ပါတယ်နှစ်ဖက်နိုင်ငံတာဝန်ရှိသူတွေစစ်ဆေးပြီးနောက်ပထမအထုပ်ဖမ်းမိခဲ့တဲ့လေစီပြေး200တဲကဘင်္ဂလားဒေ့ရှ်နိုင်ငံသား150ကိုဇွန်လ10ရက်နေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုလွှဲပြောင်းခဲ့ပြီဖြစ်ပါတယ်ကျန်နေတဲ့လေစီပြေး50ကိုထပ်မံစစ်ဆေးကြရနောက်ထပ်ဘင်္ဂလားဒေ့ရှ်နိုင်ငံသား38ဦးကိုအတီးပြုတ်နိုင်တာကြောင့်ဇွန်လ19ရက်ဒီကနေ့နေ့လယ်ပိုင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထပ်မံလွှဲပြောင်းပေးလိုက်ကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့ပြောခွင့်ရပုဂ္ဂိုလ်ဦးလသိန်းက VOA ကိုပြောပါတယ
်ဒီနေ့စက္ကန့်25မိနစ်မှာအဲ့တောင်ပြိုလက်ဝဲရင်းတော့လွှဲတဲ့နေရာမှာပဲလွှဲပြလိုက်တယ်အဲဟိုဘက်ကဟိုဘင်္ဂလားဒေ့ရှ်နယ်ခြားဆောင်ဆက်ပေါ့နော်တော်တက်ရေးဆက်ကုံကဒုတိယတိုက်ရင်မှုကိုလွှဲတယ်လို့ပြောတယ်ကျွန်တော်တို့ကတော့မောင်နှောကဒုခိတိုင်းလဝကမှုဥထုံးထုံးကဥဆောင်ပြီးတော့လွှဲပြတယ်38ရက်ဒီနေ့လွှဲပေးတာလေသက်တော်ကြံလေးရပေါ့ကျွန်တော်တို့ကလူတရား50လွှဲတော့50ကြံနေဟဲ့ကြံပြီးတော့စီစစ်ပါကျွန်တော်တို့ကပြောတဲ့အခါကျဆက်စီစစ်တော့38ရက်သူတို့လူပါသူတို့လက်ခံတယ်ကျန်တဲ့ဆက်တော်ကတော့ဒီလိုပကဟိုအပြစ်မပြုသေးဘူးလို့ကျွန်တော်တို့သိရတာပေါ့နော်ကျွန်တော်တို့စစ်တုံးကဟိုဒီကဘင်္ဂလားဒေ့ရှ်နိုင်ငံကပါလို့ပြောတဲ့လူတွေပေါ့နော်
အခုဆိုရင်တောင်ပြိုလက်ဝဲစခန်းမှာထိန်းသိမ်းထားတဲ့လူစီးပြေးဒုက္ခသည်913ဦးဆက်ရှိနေပြီးအဲ့ဒီလူတွေကိုမြန်မာလူဝင်မှုကြီးကြပ်ရေးကစစ်ဆေးထားပြီးဖြစ်ပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဆက်လက်စစ်ဆေးအတည်ပြုဖို့သာကြံမာတော့တယ်။အေယာဝတီတိုင်းဟန်ကြီးကျွန်းနာကဖမ်းမိခဲ့တဲ့လေစီးပြေး900ကိစ္စကိုစစ်ဆေးဖို့စစ်တွေမျိုးအခြေဆိုင်ဘင်္ဂလားဒေ့ရှ်ကောင်စီဝန်ယုံတာဝန်ရှိသူတွေမနေ့ကတောင်ပြိုလက်ဝဲစခန်းကိုရောက်နေကြပါတယ်။မြန်မာအာဏာပိုင်တွေစစ်ဆေးချက်ရအဆိုပါလေစီးပြေး900တွေက900ကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်တယ်လို့မောင်နှောကရင်ရဲမှုကြီးဦးအောင်စောကပြောပါလေ
ကျွန်တော်တို့အဲ့ဒီလေစီးဒုက္ခတွေအတွက်တော့ကောက်ဆူဝင်ရောက်တော့ရောက်နေတယ်။ဒီကရောက်တယ်သူတို့လေစီးခီးတွေက900ကျော်မှာကျွန်တော်တို့အခုတရားသလုံးဆိုလို့ရှိရင်100ကျော်ညပေါင်းကြည့်တော့ကျွန်တော်တို့မြန်မာနိုင်ငံကပဲ။ကျန်တဲ့ဥစ္စာက900ကျော်ကအဲ့ဘူဟာဘင်္ဂလားဒေ့ရှ်နိုင်ငံသားပဲ။အဲ့ဒီဟာတွေကကျွန်တော်တို့ကစစ်ဆေးလို့ရတဲ့ဥစ္စာတွေကတော့ကျွန်တော်တို့ကိုမြန်မာနိုင်ငံတင်းရလူတွေကတော့ကိုမြန်မာနိုင်ငံအတွင်းကိုပဲပြန်ပြီးတော့ဟိုတက်ဆိုင်ရာအကျိုးရေးမှုတွေလက်ထက်ကိုပြန်အပ်မှာပေါ့အဲဒီနေ့ဟာတော့ဟိုကျွန်တော်တို့သူတို့နိုင်ငံနဲ့ပို့ဖို့တကတော့သူတို့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ကျွန်တော်တို့ကပြန်ဆီရအောင်ပ
ါဒီတော့တွင်ဘင်္ဂလားဒေ့ရှ်အရန်တက်ဖွဲ့ကိုမြန်မာနယ်ခြားဆောင်တက်ကပြစ်ခတ်ပြီးနယ်ခြားဆောင်တက်သားတူဖမ်းဆီးထားတဲ့ကိစ္စနဲ့ပတ်သက်လို့ဒါကာမြို့တော်မှာရှိတဲ့မြန်မာတပ်အမတ်ကြီးကိုဘင်္ဂလားဒေ့ရှ်အစိုးရကမနေ့ကဆင့်ခေါ်ကန့်ကွက်ခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးတွဲဖက်အတွင်းပေါ်မီဇနာရာဖ်မန်ကပြင်းပြင်းထန်ထန်ရေးသားတဲ့စာကိုမြန်မာတပ်အမတ်ကြီးဦးမျိုးမြင့်တန်းစီပေးအပ်ပြီးဖမ်းဆီးကန်နေကြသောတသားတူကိုချက်ချင်းပြန်ပေးဖို့တောင်းဆိုတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံထုတ် The Daily Star သတင်းစာမှာဖော်ပြထားပါတယ်။အဲ့ဒီပြစ်ခတ်မှုကြောင့်စစ်သားတူဒဏ်ရာရရှိခဲ့တယ်လို့လည်းရေးသားထားပါတယ်ခင်ဗျာ။